ားစည်းခံရိုက်တာသတင်းတောက်နှစ်ဦးနဲ့ဒူရဲမှုမိုးရနိုင်တို့အမှုတွေမှာသူတို့ရဲ့အခြေခံရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့မြန်မာသတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီPCMT ကလူခွင့်ရေးကော်မရှင်ကိုတိုင်ကြားလိုက်ပါတယ်လူခွင့်ရေးကော်မရှင်ဘက်ကတော့ဒီအမှုဖြစ်စဉ်မှာတရားခဏ်အဖြစ်ဆွဆွဲခံရသူတွေရဲ့အခြေခံရပိုင်권တွေကိုမထိခိုက်စေရအောင်ပြည်ထရေးဝန်ကြီးဌာနကိုမြစ်တာရက်ခံထားတယ်လို့ဆိုပါတယ်အကြောင်းစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြထားပါတယ်ရှင
်ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးထောင်ချောင်းစင်ဖန်ခံရတာနဲ့ဒူရမှုမိုးရနိုင်သူလူခွင့်ရေးအခြေအနေနဲ့ဆက်စပ်ပြီးစုံလန်းဆောင်ရွက်ပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကလူခွင့်ရေးကော်မရှင်ကိုဒီနေ့မနက်မှာတိုင်ကြားစာပေးပို့လိုက်ပါတယ်။တိုင်ကြားစာနဲ့ပတ်သက်ပြီးလူခွင့်ရေးကော်မရှင်ကဒီနေ့မနက်10:00နာရီမှာကော်မရှင်ရဲ့မျက်နှာစုံကြည့်အစည်းအဝေးကိုပြုလုပ်ပါတယ်။ဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေအားလုံးအခြေခံလူခွင့်ရေးတွေထိခိုက်မှုမရှိအောင်အရေးယူဆောင်ရွက်ပေးဖို့ပြည်ရေးဝန်ကြီးဌာနကိုမေတ္တာရက်ခံလိုက်ကြောင်းလူခွင့်ရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ဦးယူလွန်အောင်ကဒီမျက်နှာစုံကြီးအစည်းအဝေးအပြီးမှာအခုလိုပြောပါတယ
်အခုကျွန်တော်တို့ကဒီဒူရဲမှုမိုးရံနိုင်ကိုသူ့ရဲ့မိသားစုဝင်တွေနဲ့တွေ့ဆုံခွင့်ပေးဖို့ပေါ့နော်နောက်တစ်ခုကကျတော့ဒီဒူရဲမှုမိုးရံနိုင်နဲ့သူ့ရဲ့မိသားစုဝင်တွေရဲ့အခြေခံလူခွင့်ရေးတွေကိုမထိခိုက်စေဖို့ဆောင်ရွက်ပေးပါဆိုပြီးတော့ကျွန်တော်တို့ကပြည်ထောင်စုဝင်ဌာနကိုမြစ်တရခန့်နဲ့စာအခုကျွန်တော်တို့ပို့လိုက်ပါခင်ဗျာသတင်းတော်နှစ်ဦးနဲ့ပတ်သက်လို့ကတော့ကျွန်တော်လွန်ခဲ့တဲ့ဒီဇင်ဘာလကလေးကဒီသတင်းတော်နှစ်ဦးကိုပါတီချုပ်နှောင်ထားတဲ့အချိန်မှာအခြေခံလူခွင့်ရေးတွေမဆုံးရှုံးဖို့ရှင်းနေရှိရတဲ့တိုင်ပင်ခွင့်အမှုမိသားစုနဲ့တွေ့ဆုံခွင့်နေမကောင်းရင်ကျန်းမာရေးစောင့်ရှောက်ခွင့်ဒါတွေကိုဆောင်ရွက်ပေးဖို့ဆိုတော့ကျွန်တော်တို့ကဒီဟိုသတင်းထုတ်ပြန်ချက်လည်းလုပ်ထားပါတယ်နောက်ပြီးတော့ဟိုပြည်ထရေးကိုလည်းကျွန်တော်တို့ပြောထားပါတယ်ခင်ဗျာ
ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုကိုတရားရုံးမှာစစ်ဆေးနေစေဖြစ်ပေမဲ့ပြည်ရေးဝန်ကြီးဌာနကထောင်ချောင်းစင်ဖမ်းခဲ့ကြောင်းတရားလိုပြတတ်သည့်ဒူရဲမှုမိုးရံနိုင်ကိုတိုင်တရားရုံးမှာကြမ်းကြင်ထွက်ဆိုခဲ့ရကြောင်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လူခွင့်ရေးအခြေအနေကိုချိုးဖောက်တယ်လို့ယူဆနိုင်တဲ့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ဂျားဝင်စုံလမ်းရေးယူပေးဖို့တိုင်ကြားစာပေးပို့ခဲ့တာနဲ့ပတ်သက်ပြီးမြန်မာကာဝေးရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့မတ်ဆလာဝင်းကအခုလိုပြောပါတယ
်ပြီးခဲ့တဲ့ရုံချင်းတို့ကဒါတရားမှုမိုးရံနိုင်ရဲ့ထွက်ချက်ဟာပေါ့နော်ထောက်ခံတာပါဆိုတဲ့ဒီတရားမှာထွက်ဆိုချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဒီသတင်းထောက်နေရောက်ကထောက်ခံခံရတယ်ဆိုတဲ့အဟောဒီဥပဒေနဲ့အညီမဟုတ်တော့ဘူးလေအဲအားကြောင့်မို့ကျွန်တော်ဥပဒေကိစ္စကိုနောက်မှသွားပြီးတော့လောဆယ်လူခွင့်ရေးရချိုးဖောက်ခံနေရရင်ဆိုတော့ဒါပြည်ပြည်သားသားထင်ထင်ရှားဖြစ်နိုင်တဲ့ကိစ္စဖြစ်နေရတဲ့ဥပဒေချောင်းရလဲကျွန်တော်တို့သွားမယ်လောလောဆယ်ကကျွန်တော်တို့ပထမစီလံကတော့လူခွင့်ရေးကော်မရှင်ကိုသွားတိုင်တာပေါ့နော
်ရိုက်တာသတင်းနောက်နှစ်ဦးပါရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်ကာလရဲ့ရဲတပ်ဖွဲ့အထက်အစီရင်ခံစာမိတူကိုလက်ဝယ်ထားရှိမှုနဲ့2019ဒီဇင်ဘာ12ရက်ကရန်ကုန်တိုင်းထောက်ကျမ်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သတင်းတော်2ယောက်ဟာရဲတပ်ဖွဲ့ဝင်တွေချင်းဆိုတဲ့အတွက်အမှတ်၈လုံခြုံရေးရဲတပ်ရင်းကိုသတင်းသွားယူတာဖြစ်ပြီးအဲဒီရဲတပ်ဖွဲ့ဝင်တွေကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုစားတောက်ဆိုင်တွင်မှပေးခဲ့ရဖြစ်ပါတယ်။စားတောက်ဆိုင်ထွက်မှာရဲတပ်ဖွဲ့ရဲ့ဖမ်းဆီးရာကိုခံခဲ့ရတာလို့၎င်းသတင်းတော်2ဦးရှိနေတွေကဆိုပါတယ်
ကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်